မေကဝန်ဆောင်မှုလုပ်ငန်းကြီးဖြစ်တဲ့ဥပကမြန်မာနိုင်ငံမှာအင်္ဂါကဝန်ဆောင်မှုစနစ်ကိုဒီကနေ့မှတရားဝင်စတင်မိတ်ဆက်လိုက်ပါတယ်။ပုဂ္ဂလိကကားတွေကိုအင်္ဂါရင်တက္ကစီအဖြစ်အသုံးပြုနိုင်ရေးအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတွေရဖို့ကိုလည်းဥပကမျှော်လင့်နေတာပါ။ဒီထဲမှာရှိပြီးသားတက္ကစီတွေနဲ့ဘလို့ရှင်းပြန်ထိုးဖောက်မလဲ။နောက်ဝင်ဝင်နေတဲ့မြန်မာလူထုကြားမှာဥပတက္ကစီအင်္ဂါကရောတူတူကျကျရှိနိုင်ပါမလား။အပြည့်စုံကိုမတ်တင်ကြီးထက်ကစူးစီးတင်ဆက်ထားပါတယ်။
ရန်ကုန်မြို့မှာအင်္ဂါရင်စနစ်ဥပါဝန်ဆောင်မှုကိုဒီကနေ့ကြာသပတေးနေ့မှာတရားဝင်စတင်မိတ်ဆက်ပါတယ်။ဥပါအင်္ဂါကဝန်ဆောင်မှုကကမ္ဘာပေါ်မှာလူသုံးအများဆုံးသေယူပို့ဆောင်ရေးစနစ်တစ်ခုဖြစ်ပါတယ်။စီးပွားဖြင့်သေယူပို့ဆောင်ရေးလုပ်ငန်းမှာပုဂ္ဂလိကပိုင်ကားတွေကိုအလွယ်တကူအသုံးပြုနိုင်ရေးမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းနှီးလန်းရှာနေပါလေ။ဥပါရဲ့အာရှပစိဖိတ်ဒေတာတွင်းမန်နေဂျာမိုက်ဘရောင်းကအခုလိုပြောပါတယ
်။ Uber's mission is to bring reliable transportation.
Uber ရဲ့ညီမကြက်ကယုံကြည်စိတ်ချရတဲ့ဘသူအတွက်ဘယ်နေရာကိုမဆိုယုံကြည်စိတ်ချရတဲ့ပို့ဆောင်ဆက်သွယ်ရေးစနစ်ရှိလာဖို့ပါ။အခုမြန်မာနိုင်ငံရန်ကုန်မြို့အပါအဝင်ကမ္ဘာတဝန်းနိုင်ငံပေါင်း89နိုင်ငံမှာ Uber တိုက်စီတွေပြည့်စွဲနေပြီဆိုတာကိုကျွန်တော်အနေနဲ့ဝမ်းမြောက်ဝမ်းသာကြေညာချင်ပါတယ
်။ American ဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ Uber ဝန်ဆောင်မှုစတင်မိတ်ဆက်တဲ့ခန်းလာကိုတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမြင့်သိန်းလည်းတက်ရောက်ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Scott Marcia လည်းတက်ရောက်ခဲ့တာပါ
We're excited to have Uber here and as the chief minister said
ကျွန်တော်တို့ကတော့ Uber တက္ကစီပြည့်စွဲတဲ့စနစ်ဒီလိုရောက်လာပါဖို့သိတ်ကိုဝမ်းသာပါတယ်ဝန်ကြီးချုပ်ပြောသလိုပါပဲပိုပြီးကောင်းမွန်တဲ့ပို့ဆောင်ရေးစနစ်ပေါ်လာမယ့်အခွင့်အလမ်းမှာရန်ကုန်မြို့ကနေသွားလာရေးအတွက်ပိုကောင်းတယ်လို့နိုင်ငံခြားပူးပေါင်းဆောင်ရွက်မှုတိုးမြင့်လာတယ်လို့ထင်ရပါတယ်
အခုလိုတယ်လီဖုန်းကနေကန့်ခတ်ရတဲ့ဝန်ဆောင်မှုကိုကြိုက်သူတွေရှိသလိုပဲလမ်းပေါ်ထွက်ပြီးတက္ကစီငှားလိုက်ရတာကပိုပြီးလွယ်တယ်လို့ယူဆသူတွေလည်းရှိနေသေးပါတက္ကစီအငှားစီးသူတဦးရဲ့အဆိုကတော့
ဒါကြောင့်လဲဆိုလို့ရှိရင်တော့အခုအဲဒီခေါ်တဲ့အပိုင်းတွေကတော့ဟိုလက်ရှိတက္ကနဲပေါ်လာတဲ့ဒီပေါ်တားတော့တော့မြန်မယ်လို့ထင်နေရတယ်ပါပေါ့နော်အဲဒီတော့ကြောင့်မထွက်ခဲ့သေးပါဘူးဟုတ်
တချို့တက္ကစီရင်မောင်းတွေကတော့ကားငှားမဲ့သူကအင်္ဂလိပ်လိုလှမ်းပြီးခေါ်တာကြောင့်ဘာသာစကားအခက်အခဲလည်းရှိပြန်တယ်လို့ပြောပါတယ
်ခေါ်လိုက်တဲ့ message တွေကများသောအားဖြင့်အကုန်လုံးကအင်္ဂလိပ်လိုယူတယ်အဲ့တော့တော်တော်များများအင်္ဂလိပ်စာသိမကျွမ်းကျင်ရအောင်အဲ့လိုဖြစ်နေကြအဲ့ဒါကြောင့်လောဆယ်အဆင်မပြေနိုင်လေဘူးဦးလေးပြောတယ်အဲ့ဒါတွေကိုလေ့လာအောင်မယ်ရင်မောင်းနေပြကရင်မောင်းတော်တော်များများအင်္ဂလိပ်စာမတတ်တဲ့လူကတော်တော်များတယ်
မြန်မာနိုင်ငံမှာတက္ကစီငှားမယ်ဆိုရင်တော့ဈေးနှုန်းကတသက်မှတ်သေးရှိတာမဟုတ်ပါဘူး။ရင်မောင်းသူနဲ့ခီးတယ်ကြားအပြန်အလှန်ဈေးညှိချရတာဖြစ်တယ်လို့သွားမယ်အကွာအဝေးကိုတိုင်းရင်မီတာစနစ်ကလည်းမရှိ။အဲကွန်စနစ်ကလည်းရှိဖို့မရှိဖို့ကမသေးစားပါဘူး။အခု Uber လိုအငှားကဝန်ဆောင်မှုကြတော့တယ်လီဖုန်းအသုံးပြုပြီးငှားရခွဲရတဲ့နည်းစနစ်တွေဆိုတော့လူလူအကြိုက်တွေ့မယ်လို့လည်းယူဆကြပါတယ်။ဥပါအနေနဲ့တော့ပြည်တွင်းမှာစတင်နေပြီဖြစ်တဲ့အိုးဝင်တဲ့ Hello Cups အငှားကဝန်ဆောင်မှုတွေနဲ့ရှင်ပြန်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကအများစုကဝင်ငွေနည်းသူတွေဖြစ်တာကြောင့်ဈေးနှုန်းရှင်ပြန်ရမှုကလည်းအဓိကကျလာမှာပါ။ရန်ကုန်မှာဥပါဝန်ဆောင်မှုနဲ့ကားငှားမယ်ဆိုရင်တော့အခြေခံအောက်ဆုံးတစ်ကားငှားကက1500ကျပ်လောက်ကျမှာဖြစ်ပါတယ်ရှင်။